တရားဝင်ထောက်ထားမှရှိတဲ့ပြည်ပလုံသားတွေအားလုံးအလုတ်လုတ်ခွင့်ပါမင့်ရှောက်ထားကြဖို့မလေးရှားအစိုးရကတိုက်တွန်းလိုက်ပါတယ်ဒီပါမင့်ကိုဒီဇင်ဘာ30ရက်အထိပဲနောက်ဆုံးထားလက်ခံမှာဖြစ်ပြီးတော့နောက်ထပ်တန်ထပ်ပြီးတော့တိုးပွဲမှာမဟုတ်ဘူးလို့မလေးရှားလူဝင်မှုကြီးကြပ်ရေးအကြီးအကဲကဒီရဲ့ပိုင်းထဲမှာပဲတတိပေးထားပါတယ်မလေးရှားရောက်မြန်မာနိုင်ငံသားတွေကြားမှာလည်းတက်တန်းကုန်ပါမင့ ွဲနေတဲ့မလေးရှားအစိုးရဟာ Vaccinated Travel Lane VTL ဆိုတဲ့ခီးသွားကန့်သက်ချက်ဖြေလျှော့တဲ့အစီအစဉ်ကိုစတင်ဖို့အဆင့်သစ်ဖြစ်နေကြောင်းနိုဝင်ဘာလ22ရက်နေ့မှာကြေညာထားပါတယ်။ဒီကြေညာချက်နဲ့အတူယာယီအလုပ်လုပ်ခွင့်ပါမစ်တက်တန်းလွန်သွားတဲ့တရားဝင်အထောက်အထားမရှိတဲ့နိုင်ငံသားတွေအနေနဲ့ဒီဇင်ဘာလ31ရက်နောက်ဆုံးထားပြီးရှောက်ထားကြဖို့မလေးရှားအစိုးရကထပ်ပြီးတိုက်တွန်းလိုက်တာပါ။ဒီရက်ပိုင်းထဲမှာလည်းတရားမဝင်နေထိုင်အလုပ်လုပ်နေသူတွေရှိတယ်လို့ယူဆရတဲ့စက်ရုံတွေကိုမလေးရှားရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေတာတွေရှိနေကြောင်းမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာရှိတဲ့နှလုံးလားပရာဟိတအဖွဲ့ရဲ့တာဝန်ခံကိုသက်ကပြောပါတယ
်။ဆွမ်းနာပိုင်းစီကိုပြန်ကြည့်တဲ့လူပြန်မပြန်မြင်ဆိုရင်ပါမင်းလို့တတိယမှာတော့လည်းကောင်းလေးစားနေမှာပါမင်းလို့ဟုတ်လို့ဒီပေးထားတာ။နှစ်ဆွမ်းနာပိုင်းမှာမလေးရှားလူဟိုအော်ဗရာချီတွေတတိယတန်းလေးထားမယ်လို့သူစွန့်ကြားထားပြီးတာ။အခုပြန်နေလို့လည်းတတိယပြန်နေကြတာပဲ။နောက်နေတဲ့အချိန်မှာတော့လက်ရှိခွင့်ချက်ကိုကြပါတော့စိတ်လုံးနေဆိုင်နေအော်ဗရာချီတော့ဝင်နေကြတယ်။သူလက်ရှိခံနေပါမယ်။
မလေးရှားအစိုးရဟာကိုဗစ်ကပ်ရောဂါကြောင့်နှစ်နှစ်လောက်တုံဆိုင်နေတဲ့သူ့ရဲ့စီးပွားရေးကိုပြန်နိုးထအောင်လုပ်ဖို့အရှိန်ယူနေပါတယ်။ကိုဗစ်ကြောင့်လုံသားရှားပါတဲ့ပြဿနာကိုကြုံနေရပေမဲ့လည်းတရားဝင်လုံသားတွေကိုပဲမလေးရှားအစိုးရကလက်ခံထားခြင်းပြီးဒီနှစ်ကုန်ရှင်းနှစ်ဆန်းမှာလည်းထူးခြားမှုတွေရှိလာနိုင်တယ်လို့ကိုသက်ကပြောပါတယ်။
ဆိုတော့ဒီလာပိုင်းထဲမှာတော့ထူးခြားမှုတွေဖြစ်နေတယ်။ဟိုရေတိုးခြင်းနဲ့တိုးမယ်မတိုးရင်လည်းသူတို့ဖိတ်ခြင်းနဲ့ပြန်ပါပေါ့နော်။ပြန်တဲ့လူတွေဒီကနေ့ဆက်မှမိုင်းနေကိတုံးတော့ပေးထားတယ်။အခုမှမိကမ္ဘာတော့ပြည်သူတွေရောပါတင်လို့မရဘူးဘို့တည်နေရတယ်လူတွေတော့များပါပဲ
ဇွန်လတလထဲမှာတင်မလေးရှားနိုင်ငံတကာလေဆိပ်ကတဆင့်နေရက်ကိုပြန်ပို့ခံရသူအထောက်ထားမဲ့နိုင်ငံသားသား8000ကျော်လောက်ရှိတယ်လို့မလေးရှားသတင်းဌာနတချို့ကရေးပါတယ်အလို့ကိုင်းအတီးကြမရှိသေးတဲ့မြန်မာနိုင်ငံသားတချို့ကတော့ပါမစ်ထပ်မလျှောက်ဖဲနေရက်ပြန်ခဲ့ကြပါတယ်အခုလက်ရှိမလေးရှားမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေထဲမှာကိုပဲယာယီအလုပ်လုပ်ခွင့်ပါမစ်မရှိတဲ့သူအများအပြားရှိနေပါတယ်။ဒါကြောင့်မလေးရှားအစိုးရကဒီဇင်ဘာလ31ရက်နောက်ပိုင်းမှာထပ်ပြီးတက်တန်းတိုးပေးနိုင်တယ်လို့မလေးရှားနိုင်ငံပီနန်မြို့မှာရှိတဲ့ဒါနာကုတလပရာဟိတအဖွဲ့ကကိုနိုင်လင်းကပြောပါတယ်
အထူးအချောင်းချောင်းပေါ့နော်ဒီမှတ်ပုံတွေမရှိတဲ့လူတွေကကြတော့တန်ရုံမှာပတ်ပို့စာအထုတ်လို့ရဘူးအဲ့ဒါလည်းအချက်အချက်များရှိတယ်သူတို့ကကြရမယ်မှတ်ပုံတွေမြန်မာပြည်မှာရှိတယ်မှတ်ပုံတွေအဖြစ်ချောက်သမားတွေကကြတော့မှတ်ပုံတွေမူရင်းလို့ရဗျာမူရင်းကမြန်မာပြည်မှာကျန်ခဲ့တာလည်းအချောင်းချောင်းပေါ့ဗျာဒီလိုမျိုးခက်ခဲတယ်ရှိတယ
်မလေးရှားနိုင်ငံဟာ2020ခုနှစ်နိုဝင်ဘာလကနေ2021ခုနှစ်ဩဂုတ်လအထိ10လအတွင်းမှာအထောက်အထားမရှိဘဲနေထိုင်သူ9000ကျော်ကိုသူတို့ရဲ့မူရင်းနိုင်ငံတွေစီပြန်ပို့ပေးခဲ့တယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနရဲ့အကြီးအကဲကမကြာသေးခင်ကပြောခဲ့တာပါ။ပြီးပါလုံသားလက်ခံရေးမလေးရှားအစိုးရကအစီအစဉ်အစ်တွေချမှတ်တာမှာတတ်မှတ်ချက်တချို့ကိုဖြေလျှော့ပေးတာတွေလည်းဒီရက်ပိုင်းမှာလုပ်နေပါတယ်။တခုကတော့ပြီးပါလုံသားတွေရဲ့အလုပ်လုပ်ခွင့်အသက်ကိုအသက်18နှစ်ကနေ45နှစ်အထိပဲအရင်ကတတ်မှတ်ထားပေမဲ့အခုကတော့49နှစ်အထိတိုးပေးလိုက်ပါတယ်ခင်ဗျာ။